ူလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကုလသမဂ္ဂကြီးဦးကျော်မိုးထွန်းကိုလှုပ်ကြံဖို့ပေါင်းပတ်သက်တယ်လို့ဆွဆွဲခံသူမြန်မာနိုင်ငံသားဖြိုးရင်းထွတ်ကိုအဖြစ်ကျူးလို့ညောင်းတွေ့ရတယ်လို့နယူးယောက်မြို့ဖက်ရယ်တရားရုံးတစ်ခုကနေပြီးတော့အမိန့်ချလိုက်ပါတယ်။နယူးယောက်မြို့ဖက်ရယ်တရားသူကြီး Nelson S. Roman ရှေ့မှောက်မှာရှေ့အကြာကြားနာစစ်ဆေးမှုတွေလုပ်ပြီးတဲ့နောက်သူ့မှာအဖြစ်ရှိကြောင်းတွေ့ရှိခဲ့တာလို့နယူးယောက်တောင်ပိုင်းခရိုင်ရှစ်တိချုပ်ရုံးကနေပြီးတော့ July 24ရက်နေ့ရက်စွဲနဲ့ထုတ်ပြန်ပါတယ်။ဒီပြစ်မှုအတွက်အဖြစ်တန်ကိုတော့လာမယ့်2024ခုနှစ် March 14ရက်နေ့မှာတရားသူကြီးရိုမန်ကပဲအမိန့်ချမှာဖြစ်တယ်လို့တရားရုံးရဲ့တရားရေးရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။နိုင်ငံသားတန်တမန်အရာရှိတူကိုတိုက်ခတ်ဖို့ကြံရွယ်တယ်ဆိုတဲ့ဆွဲချက်မှာဖြစ်ရှိတဲ့ကြောင်းတရားရုံးကနေပြီးတော့စီရင်ခဲ့တာဖြစ်တယ်လို့ဆိုပါရယ်။နယူးယောက်မှာနေထိုင်သူမြန်မာနိုင်ငံသားဖြိုးဟင်းထွတ်ဟာ2021ခုနှစ်ဖေဖော်ဝါရီလဝန်းကျင်ကနေပြီးတော့2021ခုနှစ်ဩဂတ်လ9ရက်တဝိုက်မှာမြန်မာတန်မကြီးကိုထိခိုက်ဒဏ်ရာရအောင်ဒါမှမဟုတ်လုံခြံတပ်ဖြတ်ဖို့ကြံစီခဲ့တယ်လို့တရားရေးဌာနထုတ်ပြန်ချက်မှာဖော်ပြပါရယ်။ဒီဘာရီကလာတူမှာထိုင်းနိုင်ငံမှာရှိတဲ့မြန်မာစစ်ကောင်စီရဲ့လက်နက်ပွဲစားတဦးနဲ့ဆက်သွယ်လုပ်ခဲ့ပြီးတော့တာမကြီးရဲ့အတွင်သတင်းနဲ့တန်ယုံရဲ့အတွင်သတင်းတွေကိုပေးပို့ခဲ့တယ်လို့ဆိုပါတယ်။ဒီတော့မှာတော့တာမကြီးကိုယာရုကနေပြီးတော့ထွက်အောင်ဖိအားပေးတဲ့အနေနဲ့တာမကြီးကိုလူမှားတိုက်ခိုက်ဖို့အဲဒီလက်နက်ပွဲစားစီကနေပြီးတော့ငွေလက်ခံယူခဲ့တယ်လို့တရားရေးဌာနထုတ်ပြန်ချက်မှာပါရှိပါတယ်။သူနယူးယောက်မြို့ကကုလသမဂ္ဂဆိုင်ရာမြန်မာအဖွဲ့ရုံးမှာတာမကြီးရဲ့လုံခြုံရေးဆောက်ရွက်ပေးမယ်ဆိုပြီးတော့နီးကပ်နေပြီးတော့တမ်မတ်နဲ့တန်ယုံချက်လက်တွေကိုထိုင်းကလက်နက်ပွဲစားစီကိုပေးပို့ခဲ့တာဖြစ်တယ်လို့နယူးယောက်တောင်ပိုင်းခရိုင်တရားရေးရုံးကရှေ့နေဒမီယယ်ဝီလျံစ်ကပြောပါတယ်ဒီလိုရတဲ့အတွက်သူ့မှာအပြစ်ရှိတယ်ဆိုတာကိုဂျူရီဖွဲ့ကတင်ကြီးတယ်ဆုံးဖြတ်ခဲ့တာလို့ဆိုပါတယ်နိုင်ငံရခြားအရာရှိတူကိုတိုက်ခတ်ဖို့ကြံစီတယ်ဆိုတဲ့ဆွဲချက်ရဆိုရင်တော့သူ့ကိုထောင်ဒဏ်5နှစ်ထိအများဆုံးပြစ်ဒဏ်ပေးနိုင်တယ်လို့တရားရေးဌာနထုတ်ပြန်ချက်မှာပါပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်ပြီးတော့အနာသိမ့်ခံရတဲ့ရတားဆူရကိုပဲသူကူစားပြုတဲ့ကြောင်းကုလသမဂ္ဂမှာရက်တည်ခဲ့တာပါမြန်မာစစ်ကောင်စီကတော့သူ့ကိုလူစားထုတ်ဖို့ကြိုးစားပါတယ်ဒါပေမဲ့မြန်မာစစ်ကောင်စီကကူစားပြုတင်သွင်းသူကိုကုလသမဂ္ဂထူထင်ညီလာခံကလက်မခံတဲ့အတွက်ဥချုပ်မိုးထွန်းဟာမြန်မာကူစားပြုတာမှချီးပြင်းတဲ့ကုလသမဂ္ဂမှာဆက်ရှိနေတယ်လို့ပဲနယူးယောက်မှာရှိတဲ့မြန်မာတန်ယုံဟာလည်းမြန်မာရတားဆူရကိုပဲဆက်ပြီးတော့ကူစားပြုရက်တည်နေပါတယ်ခင်ဗျာ